ချင်းပြည်နယ်အမျိုးသားလွှတ်တော်အတွက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်တာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကန့်ကွက်သွားဖို့ရှိနေပါတယ်။ကချင်ဒီမိုကရက်တစ်ပါတီကတော့ပထမအဆင့်အနေနဲ့ကျူတင်မဲရီကိုပြန်လည်သုံးသပ်ဖို့နဲ့တွေ့ရှိချက်တွေအပေါ်မူတည်ပြီးမှသာဆက်လက်ဆောင်ရွက်သွားဖို့ပြင်ဆင်နေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့တင်ဒါထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့နိုဝင်ဘာလ3ရက်နေ့ကကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲမှာကချင်ပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနဲ့အမှတ်နှစ်အတွက်ပြည်ထောင်စုကြက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကဦးစီဟုတွဲကိုရွေးကောက်တင်မြှောက်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာထားပါတဲ့ဒီမဲဆန္ဒနဲ့အမှတ်နှစ်အတွက်ကိုစလေအောင်6ဦးဝင်ရောက်ရှင်ပြိုင်ခဲ့ပြီးဂျူတင်မဲရီနဲ့ပတ်သက်လို့အငင်းပွားမှုတွေရှိနေတာကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကချင်ဒီမိုကရက်တစ်ပါတီနဲ့ပြည်ထောင်စုတိုင်းရင်းသားများဖက်ဒရယ်ဒီမိုကရေစီပါတီကမဲရက်လက်ကိုလက်ခံတဲ့ဆန္ဒမဲစင်းပုံစံ19ကိုပါဝင်လက်မှတ်မြေထိုးခဲ့ပါဘူး NLD ပါတီကတော့မဲစင်းပုံစံ19ကိုလက်မှတ်ရေးထိုးဖို့ညွှန်ကြားထားပြီးကချင်ပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနဲ့အမှတ်နှစ်အတွက်ရွေးကောက်တင်မြှောက်တာကိုကန့်ကွက်သွားမှာဖြစ်ကြောင်းပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ်
ကျွန်တော်တို့ကဟိုရက်မှတ်ချက်တာအမိမှဆိုလို့ကျွန်တော်ကိုယ်စားလှယ်တွေတော့ကျွန်တော်လက်မှတ်ထုတ်ပေးလိုက်လို့ပြောလိုက်တယ်လက်မှတ်ထုတ်ပြီးနေတယ်ကျွန်တော်ဆက်ဆံလို့ရပါတယ်လို့အဲရေကောက်ပွဲကော်မရှင်ကပြောတယ်ခင်ဗျအဲ့တော့ကျွန်တော်တို့လက်မှတ်လည်းထုတ်ပေးမယ်ကံလည်းကံကွက်မယ
်ကံကွက်ရတဲ့အဓိကချက်ကိုသူကအခုလို့ဆက်ပြောပါတယ
်ကံကွက်တာမှအဓိကကတော့ကျွန်တော်ချုပ်တင်မဲနေရတယ်နော်2015အတိုင်းနဲ့လုပ်ထားတယ်အဲ့တော့ဒီမှာဒီလူတွေတကယ်ရှိရှိကိုမသိကြဘူးနောက်တစ်ခါကျုပ်တင်နေဒီမှာတောင်းငန်ရဲ့လက်မှတ်မပါတဲ့ကျုပ်တင်နေဒီပဲပါလာတယ်။အော်အဲ့တော့ကျောကန့်ကွက်တာအဲ့ဒီအချက်ဒီပေါ်မှာမူတည်ပြီးကန့်ကွက်တာပါခင်ဗျ
။မဲရည်တွဲမှုအစောပိုင်းမှာကချင်ဒီမိုကရက်တစ်ပါတီကအသာစီးရနေပြီးနောက်ပိုင်းကျုပ်တင်မဲတွေကအနိုင်ရှုံးကိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကချင်ဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းဦးကွန်ခေါင်အောင်ခန်းကကျုပ်တင်မဲတွေကိုပြန်လည်စီစစ်ဖို့ပထမဆုံးဆောင်ရွက်မယ်လို့အခုလိုပြောပါတယ
်။အဲကန့်ကွက်ဖို့ဆိုတာတဲ့ပထမဦးဆုံးကျွန်တော်ဒီရာကိုပြန်သုံးသပ်ပြီးမှကျွန်တော်အချက်လက်တွေချပွဲဖို့လုပ်မယ်လေ NLD ရောကျွန်တော်ပါတီတွေရောချက်လက်ပါမူပြီးမှကျွန်တော်ဘယ်လိုဆက်ချက်ပြီးမှသွားမလဲဆိုတာသူ့ဒီအတန်ကျင်ခံနေတဲ့ဆက်လက်ပြီးအလုပ်လုပ်သွားဖို့ပါဗျာ
ပြန်လည်စီစစ်ဖို့ဆောင်ရွက်ရတာနဲ့ပတ်သက်လို့လည်းအခုလိုဆက်ပြောပါတယ်
ကျွန်တော်တို့အနေနဲ့တော့ဒီ democracy တိုင်းရတစ်ခုကလွတ်လပ်ပြီးဆရာမြတ်မှုရှိရမယ်လေးနေလည်းလွတ်လပ်လပ်သိတိုင်းဖြစ်ရှိရမယ်ဒါမျိုးတော့ပါကျွန်တော်ပါတီကိုမတိုက်လို့အနိုင်ရတာကိုမတိုက်လို့ပြောနေခြင်းမဟုတ်ပါဘူးအပြီးကတော့အနာဂတ် democracy တောင်းဆိုဟောက်တဲ့အချိန်မှာလည်းလွတ်လပ်မှုကအလုံးတရားမှာအရေးကြီးပါတယ်ဒါကြောင့်ဒီအရကိုကျွန်တော်ပြချင်ဖြစ်ပါတယ်
ညကြီးနာဂျာပြရွေးကောက်ပွဲမှာမဲယုံ114ယုံရှိပြီးတမ်ဘရော့မဲယုံ2ယုံကရရှိတဲ့ကျူတင်မဲအားလုံးနှီးပါဟာပြည်ထောင်စုကြက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကိုထောက်ခံထားတာဖြစ်ပါတယ်။စောင့်ကြည့်လေးလာရေးဆိုင်ရာအဖွဲ့တစ်ခုဖြစ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးဆိုင်ရဲ့ကြော်စွာမြင့်ကတော့လက်ရှိဂျာပြရွေးကောက်ပွဲမှာမဲဆန္ဒနဲ့ပြင်ပကျူတင်မဲရယူရတဲ့ပတ်သက်လို့စောင့်ကြည့်လေးလာဖို့ဖိတ်ခေါ်တာမရှိခဲ့ကြောင်းထောက်ပြပြီးလက်ရှိရွေးကောက်ပွဲအပေါ်အခုလိုသုံးသပ်ပါတယ်
2019တော့အဲ့လိုကြီးညာတယ်။ဥပမာပဲပြင်မာတော့ကျူတင်မဲတွေကိုပဲနဲ့ပြင်မာလို့မယ်လာကြည့်ကြပါစို့ရောကြီးညာမျိုးရှိတယ်။ဒီ session မှာတော့ဒီကောင်ကိုကျွန်တော်မတွေ့ရဘူး။ဒါကတော့ကျွန်တော် session နဲ့ session နဲ့အဲကွာဟာတယ်။ပထမအချက်ကတော့ဗျာဒီမဲဆန္ဒနဲ့ပြင်ပကျူတင်မဲမဲဆန္ဒနဲ့ green ကျူတင်မဲတွေဘယ်လိုလုပ်မယ်ဆိုတာကိုကျွန်တော်တို့ဟိုစောစောစစီကျွန်တော်ကြီးညာဖို့လိုတယ်။အဲ့ဒါပြီးတော့မှကျွန်တော်တို့စောင့်ကြည့်လိုက်အောင်ပြဖို့လိုတယ်။နောက်ချက်ကတော့ regulation တွေပြန်သုံးပြရမယ်။ကျွန်တော်ထုံးကုန်ပြီးရနည်းနည်းရှုပ်ထွေးအဲ့ဒါတွေကိုကျွန်တော်ဆက်ပို့ပြီးတော့ machine အောင်လုပ်ဖို့လိုတယ်။အချင်းကြီးကျွန်တော်တို့သက်ချက်ပါ
မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကသူတို့စောင့်ကြည့်လေးလာခဲ့တဲ့မဲယုံတွေမှာသူတို့စောင့်ကြည့်လေးလာနေစဉ်ကာလအတွင်းပုံမှန်မဟုတ်တဲ့အနေအထားတစုံတရာမတွေ့ရကြောင်းနိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေနဲ့အတက်နိုင်ဆုံးလျော့ညီထွေစွာကျင်းပဆောင်ရွက်တာကိုတွေ့ရကြောင်းထုတ်ပြန်ထားပါတယ်။လူ့ခွင့်ရေးကော်မရှင်ဟာလက်လက်မဲဆန္ဒနဲ့73နေရာက6နေရာမှာစောင့်ကြည့်ခဲ့ပြီးအဲ့ဒီအထဲမှာကချင်ပြည်နယ်မဲဆန္ဒနယ်လည်းပါဝင်ခဲ့ပါတယ်။